ညာရေးဝန်ကြီးဌာနဟာလက်ရှိ2019-2020 ပညာသင်နှစ်ကစပြီးအခြေခံပညာကျောင်းတွေရဲ့ကျောင်းဖွင့်ရက်ကိုမတ်လ25ရက်နေ့ထိသတ်မှတ်ထားပါတယ်။အရင်နှစ်တွေတုန်းကဖေဖော်ဝါရီလတည်းမှာအတန်းတင်စံမိုးတွေစစ်ဆေးပြီးလမကုန်ခင်ကျောင်းတက်ရက်ပြီးဆုံးပါတယ်။ပုံမှန်အတန်းတွေပိတ်ပြီးတဲ့အချိန်ကျမှ၄တန်း၈တန်းစတဲ့စံမိုးတွေကိုစစ်မတ်လတည်းမှာတနင်္ဂနွေလုံးအတိုင်းတာနဲ့တက္ကသိုလ်ဝင်စံမိုးတွေကိုစစ်ပြီးအခြေခံပညာကျောင်းအားလုံးရဲ့ကျောင်းတက်ရက်ကုန်ဆုံးတာမျိုးဖြစ်ပါတယ်။ပုံမှန်အားဖြင့်အခြေခံပညာကျောင်းသူကျောင်းသားတွေရဲ့နွေရာသီကျောင်းပိတ်ရက်ဟာမတ်လကနေမေလအထိ3လကျော်ကျော်ဖြစ်နေတာတွေ့မြင်နိုင်ပါတယ်။အခုအခြေခံပညာကျောင်းကအတန်းတွေရဲ့ကျောင်းတက်ရက်ကိုမတ်လကုန်ထိတတ်မှတ်လိုက်တာကြောင့်ဝေဖန်ကန့်ကွက်မှုတချို့ကြုံလာရပါတယ်။လက်ရှိအခြေခံပညာရေးလှုပ်ရှားသမဂ္ဂများဘူအလို့မှုဆောင်ကော်မတီတက္ကသိုလ်ဆရာသမဂ္ဂများကိုစားပြုကော်မတီနဲ့ဖဲချိုးစိမ့်လှုပ်ရှားမှုဥဆောင်ကော်မတီတွေရဲ့စုပေါင်းပြီးကြေညာချက်ထုတ်တာတွေလက်မှတ်စုဆောင်းတာတွေလှုပ်ဆောင်လာပါတယ်။သူတို့အဓိကထောက်ပြတဲ့အချက်ကမလဆူရဟာအခြေခံပညာ၄တန်း၈တန်းနဲ့တက္ကသိုလ်ဝန်ထမ်းတွေကိုစာမွေးစစ်ဆေးတဲ့ကာလဖြစ်တဲ့အဲ့လိုအချိန်မှာဆရာဆရာမတွေစာမွေးကန်းတွေကိုကြည့်ကြကြဒီကြားထဲမှာလည်းဒီပိုင်းနဲ့စာသင်ရရိုးရိုးအတန်းတင်စာမွေးတွေကိုလည်းစစ်ဆေးရအောင်မယ်ဆိုတော့ပင်ပန်းစေတယ်ဝင်ပိစေတယ်ဒါကြောင့်အရင်လိုအခြေခံပညာအတန်းတွေကိုဖေဖော်ဝါရီလအထိပဲဖွင့်ပါကျောင်းပိတ်ရက်3လဆက်ထားပါလို့ဆိုလိုတာဖြစ်ပါတယ်။နောက်ထပ်ပြတဲ့အကြောင်းပြချက်တစ်ခုကတော့ပညာရေးဝန်ကြီးဌာနဟာအသစ်ပြဋ္ဌာန်းထားတဲ့အခြေခံပညာဥပဒေပုံမှန်39စာလုံးမှာဆရာဆရာမများသည့်မူဝါဒများပညာရေးဖွံ့ဖြိုးမှုစီမံကိန်းများပညာရေးဆိုင်ရာဥပဒေများနဲ့အခြားလှုပ်ထုံးလုပ်နည်းများအတွေ့အကြံပြုခွင့်ပါဝင်ဆောင်ရွက်ခွင့်ရှိတယ်ဆိုတဲ့အချက်ကိုချိုးပေါက်တယ်လို့ဆွတ်ဆွဲထားပါတယ်။ပညာရေးဝန်ကြီးဌာနဟာအခုလိုဆုံးဖြတ်ချက်ကိုဘယ်လိုရည်ရွယ်ချက်နဲ့ချမှတ်ခဲ့တာလဲ။ကန့်ကွက်ဆန့်ကျင်သူတွေဘက်ကရောဘယ်လိုရည်ရွယ်ချက်ရှိနေကြသလဲ။သူတို့ရဲ့တောင်းဆိုလှုပ်ရှားမှုတွေမှန်ပါရဲ့လားဆိုတာအခုတစ်ပတ်လေ့လာတင်ပြသွားပါမယ်။တကယ်တော့ပညာရေးဝန်ကြီးဌာနဟာဝယ်ရခြင်းအထိဘာပညာကိုမှမေမေရရတက်မြောက်ခြင်းမရှိတဲ့စိုးဝါးလာတဲ့ကျက်တူရွေးလိုအလွတ်ကျက်ပညာရေးစနစ်ဟောင်းကနေစဉ်စားတွေးခေါ်ဆင်ញင်နိုင်စွမ်းရှိတဲ့ပညာရေးစနစ်ကိုကူးပြောင်းနေတဲ့အချိန်လည်းဖြစ်ပါတယ်။ဝန်ကြီးဌာနအလုံးမှာပညာရေးဝန်ကြီးဌာနရဲ့ပြည်ပင်ပြောင်းလဲမှုလုပ်ငန်းတွေဟာအခက်အခဲဆုံးလို့ပြောဆိုနိုင်တဲ့အနေအထားရှိနေတာပါ။ဒီအတွက်ပြည်ပင်ပြောင်းလဲမှုတွေအများကြီးလုပ်နေတာမြင်တွေ့နေရပါတယ်။ပညာသင်ကြားရေးစနစ်ပြည်ပင်ပြောင်းလဲတာ၊သင်ရိုးတွေကိုပြောင်းလဲတာ၊ဆရာဆရာမတွေကိုမွမ်းမံသင်တန်းတွေအဆက်မပြတ်ပေးနေတာအရင်ကသူငယ်တန်းအပါဝင်တက္ကသိုလ်ဝန်ထမ်းအထိစုစုပေါင်း17တန်းရှိတဲ့နေရာမှာနိုင်ငံတကာနီးတူ KG+12 ပြောင်းဖို့လုပ်နေတာလဲပါဝင်ပါတယ်။အာဆီယံနိုင်ငံတွေထဲမှာမပြောင်းနိုင်သေးတာမြန်မာတနိုင်ငံနဲ့ကြံခဲ့သလိုပဲတကမ္ဘာလုံးမှာမပြောင်းနိုင်သေးတဲ့၅နိုင်ငံထဲမှာလဲမြန်မာနိုင်ငံပါဝင်နေပါတယ်။လက်လောအခြေခံပညာတန်းတွေမလကုန်ထိသင်ကြားဖို့တတ်မှတ်ရတဲ့အဓိကအကြောင်းဟာသင်ရိုးတွေကိုသင်လို့မကုန်တာကြောင့်လို့နားလည်ရပါတယ်။ပြဋ္ဌာန်းထားတဲ့သင်ရိုးတွေကိုသင်ဖို့အချိန်လုံလုံလောက်လောက်မပြီးရင်ကလေးတွေပညာကိုဖြစ်ဖြစ်မြက်မြောက်တက်မြောက်မှာမဟုတ်ဘူးဆိုတာကတော့သိကြပါတယ်။ဒီအတွက်ပညာရေးဝန်ကြီးဌာနဟာမလတလစာအတွက်စာမွေးတွေကိစ္စဆရာဆရာမတွေရဲ့သင်ကြားရေးကိစ္စစတာတွေကိုငိုပုံမှန်အခြေအနေထက်ပိုပြီးစီမံခန့်ခွဲလုပ်လို့ရတယ်လို့သက်ဆိုင်ရာတာဝန်ရှိသူတွေကဆိုပါတယ်။အဓိကရည်မှန်းချက်ကတော့ကျောင်းသားကျောင်းသူတွေရဲ့ပညာတက်မြောက်ရေးကိုဦးစားပေးစဉ်းစားပြီးဒီအစီအစဉ်ကိုချမှတ်ခဲ့တာပါဒါပေမဲ့လည်းကမ္မကောင်းအကြောင်းမလှစွာနဲ့ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကကလေးတွေကျောင်းမှာစာသင်ရတော့မိဘတွေစိတ်ချလက်ချလှုပ်လှုပ်ရတာပေါ်ဆိုပြီးခပ်ပေါ်ပေါ်ပြောဆိုလိုက်တာကြောင့်ဒီပြောဆိုတဲ့စကားပေါ်မှာအထနာကောက်ပြီးပညာရေးဝန်ကြီးဌာနမှာတိကျတဲ့မူဝါဒမရှိလို့ဝေဖန်ဆွဆွဲမှုတွေပေါ်ပေါလာတာပါတကယ်တော့ပညာရေးဝန်ကြီးဌာနဟာအခြေခံပညာကျောင်းအတန်းတွေကိုငကိုစာသင်ချိန်6လကနေ10လကိုပြောင်းဖို့အခုနှစ်ဆကတည်းကကြီးညာချက်ထုတ်ပြန်ထားပြီးဖြစ်ပါတယ်အသေးစိတ်အချက်အလက်တွေကိုနှစ်ကုန်ချိန်နဲ့နှစ်ဆန်းအစမှာအစည်းအဝေးတွေကျင်းပပြီးတက်မှတ်ခဲ့တာပါစာနာပြသူတွေဆွဆွဲသလိုနီးမှထပြီးလုပ်တဲ့အစီအစဉ်မျိုးမဟုတ်ပါဘူးတကယ်အရေးကြီးတာတစ်ချက်ကလက်ရှိစာနာပြသူတွေပြောဆိုနေတဲ့အထက်မှာတိမ်ပေါင်းများစွာရှိတဲ့အခြေခံပညာတန်းပေါင်းစုံကကျောင်းသူကျောင်းသားတွေရဲ့ပညာရေးသူတို့အကျိုးရှိရေးကိုထည့်သွင်းပြောဆိုခြင်းမရှိတာပါပဲသူတို့အဓိကပြောနေတာကဆရာဆရာမတွေပင်ပန်းနေဆိုတာမျိုးလောက်ပါပဲတခြားတစ်ဖက်မှာကြည့်လိုက်ပြန်ရင်အခြေခံပညာကျောင်း အတန်းပေါင်းစုံဆရာဆရာမတွေရဲ့ဂျူဒီဟာနှစ်စဉ်မလကုံအထိအကျုံးဝင်ပါတယ်အဓိကကတော့အခြေခံပညာအတန်းကျောင်းတွေကိုမလကုံအထိစာသင်သည်ဖြစ်စေမသင်သည်ဖြစ်စေဆရာဆရာမတွေဟာမလကုံအထိပုံမှန်ကျောင်းဂျူဒီဝင်နေကြရတဲ့သဘောပါဒီဘက်ကကြည့်မယ်ဆိုရင်ဆရာဆရာမတွေနစ်နာတယ်ဆိုတာမျိုးတွေ့မြင်ကြရမှာမဟုတ်ပါဘူးဒါကြောင့်ကျောင်းသူကျောင်းသားတွေကိုပုံမှန်တနည်းကိုလာကနေပူပြီးစာတက်မြောက်လာအောင်ပညာသင်ချိန်ဆယ်လကိုတွင်းမြင်လိုက်တဲ့ကိစ္စကိုစန့်ကျင်ကန့်ကွက်နေတာမျိုးဟာမှန်ကန်မှုရှိမယ်မဟုတ်ပါကြောင်းတင်ပြလိုက်ရပါတယ်